Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဧပြီလ30ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM အထိတိုင်းနိုမီတာ24.25 32.51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါမြောက်ကိုရီးယားဘက်ကနောက်ထပ်နျူကလ িয়ার ဆက်သက်မှုထပ်လုပ်မယ်ဆိုရင်တော့သူ့အနေနဲ့ကျေနပ်ပျော်ရွှင်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ဒါ့အပြင်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလာမဲ့သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတည့်ချက်မှတ်မယ်လို့လည်းသမ္မတထွန်းကပြောပါတယ်။ဧဝရတ်တောင်နီတောင်တက်ရင်မတော်တဆမှုဖြစ်ပြီးထင်ရှားတဲ့ဆွစ်ဇာလန်နိုင်ငံသားတောင်တက်သမား UE Stake ဒီကနေ့ကွဲလွန်ခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာကံကွက်ဆန္ဒပြလို့တနက်နဲ့အပြစ်ခံပြီးတည်ဆုံးသွားတဲ့ဒေါခင်ဝင်းအမှုကိုဒေသခံအာဏာပိုင်တွေကအမှုပိတ်သိမ်းလိုက်ပေမဲ့ရှေ့နေများကွန်ရက်ကတော့ဒီအမှုကိုဆက်လက်ဆောင်ရွက်သွားမယ်ဆိုပါတယ
်။7/8/2015မှာအမှုပိတ်သိမ်းနေဆိုပြီးတော့ပြောတယ်။ဘယ်လိုပိတ်သိမ်းလဲဆိုတော့မှားယွင်းမှုဆိုပြီးတော့ပိတ်သိမ်းနေလို့သိရတယ်။အဲဘယ်လိုကြောင့်ဘယ်သူကပြောလို့ခင်ဗျားတို့ပိတ်သိမ်းတာလဲဆိုတော့
သတင်းတွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီကြောင့်လည်းအတူမြန်မာအရေးအာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်အောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါဦးခင်ဗျာ
မြောက်ကိုရီးယားဘက်က6ချိန်မြောက်စမ်းသပ်မှုဖြစ်လာမဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုထပ်လုပ်လာရင်တော့သူ့အနေနဲ့ပျော်ရွှင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။သိပ်ပြီးလေးစားစရာကောင်းတဲ့တရုတ်သမ္မတအနေနဲ့လည်းဒီကိစ္စကိုကျေနပ်ပျော်ရွှင်မယ်မထင်ဘူးဆိုပြီးတော့အမေရိကန်သမ္မတက CBS ရုပ်သံရဲ့ Face the Nation အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားတာကိုဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်တာပါ။မြောက်ကိုရီးယားအစိုးရရဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုအပေါ်ပြောရွှင်မှာမဟုတ်ဘူးလို့ပြောတာကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်အစိုးရကိုစီးရဲအရာအေးအေးဆောင်ရွက်မယ်လို့ဆိုလိုပါသလားဆိုပြီးမေးမြန်းတဲ့အခါမှာတော့သမ္မတကသူ့အနေနဲ့မသိဘူးစောင့်ကြည့်ရမယ်လို့ဖြေကြားသွားပါတယ်။မြောက်ကိုရီးယားနဲ့ကီလိုမီတာ9000အကွာကအမေရိကန်ပြည်တော်စုကိုပစ်နှွှဲစွမ်းရှိတဲ့တာဝဲပြစ်ဒုံးကျည်တိဆောက်နိုင်ရေးမြောက်ကိုရီးယားဘက်ကကြိုးပမ်းနေတာဖြစ်ပြီးမနေ့စနေနေ့ကဒုံးကျည်စမ်းသပ်မှုထပ်လုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။ဒီစမ်းသပ်မှုကတရုတ်နဲ့တရုတ်သမ္မတအပေါ်မလေးမစားဆောင်ရွက်ချက်ဖြစ်တယ်လို့လည်းအမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုနိုင်ငံတကာအတိုင်းအဝိုင်းကအထူးသဖြင့်တရုတ်နိုင်ငံကဖိအားမပေးဘူးဆိုရင်စိုးရွားတဲ့အကျိုးဆက်တွေဖြစ်လာမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကသတိပေးပြောဆိုပြီးနိုင်ပိုင်အကြံမှာပဲမြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်ခဲ့တာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်ပတ်လည်စည်းလေးချင်းမှုကလည်းပြည်စည်းသွားပြီဖြစ်ပါတယ်။စည်းလေးချင်းမှုမှာတော့တောင်ကိုရီးယားတပ်ဖွဲ့ဝင် 2,000 နဲ့အမေရိကန်တပ်ဖွဲ့ဝင် 1,000 တို့ပါဝင်ခဲ့ကြပါတယ်ရှင်။
ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်အပေါ်မှာလာမယ့်သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတစ်ရပ်ချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကတိပြုပြောဆိုလိုက်ပါတယ်။သမ္မတတာဝန်ယူတဲ့ပထမရပ်ပေါင်း100ပြည့်အထိမ့်မှတ်အဖြစ်နဲ့မနေ့စနေနေ့ညနေခင်းမှာပင်ဆယ်ဗေးနီးယားပြည်နယ်ဟဲရစ်ဘတ်မှာပြုလုပ်တဲ့လူမှုစုဝေးပွဲမှာအခုလိုပြောဆိုခဲ့တာပါ။လူ1000လောက်ဆန်းတဲ့ခမ်းမကြီးမှာကျင်းပတဲ့သမ္မတရဲ့လူမှုစုရုံးပွဲမှာတော့ထောက်ခံသူတွေကအမေရိကန်ပြည်တော်စုရဲ့အတူကောက်စလုံးဖြစ်တဲ့ USA လို့အော်ဟစ်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။သမ္မတမိန်ကွန်းပြောနေချိန်မှာပဲဆန္ဒပြသူတဦးကိုလည်းလူမှုကြားကနေဆွဲထုတ်သွားခဲ့ပါတယ်။သူ့ကိုအပြင်ထုတ်လိုက်ပါလို့သမ္မတကပြောဆိုခဲ့သလိုလူမှုကြီးကလည်းဩဘာပေးခဲ့ပါတယ်။မြို့တော်ဝါရှင်တန်မှာကျင်းပတဲ့အင်မီရောသတင်းတောက်များအသင်းရဲ့ညစာစားပွဲကိုမတက်ပဲတစ်ချိန်တည်းမှာပဲလူမှုစုရုံးပွဲကိုကျင်းပခဲ့တာပါ။သမ္မတထရမ့်ကရုပ်သံမီဒီယာနှစ်ခုကိုနာမည်တက်ပြီးအလေးညာသတင်းတွေလို့ဆွဆွဲပြောဆိုတဲ့အခါမှာလည်းလူလူကြီးကလောင်ပြောင်ခဲ့ကြပြီးတော့သမ္မတကိုဩဘာပေးခဲ့ကြပါတယ်။သူရဲ့ပထမရက်တည်းရအပေါ်မီဒီယာတွေရဲ့ရေးသားဖော်ပြမှုတွေကအလွန်အင်မတန်ညံပြင်းခဲ့တယ်လို့လည်းသမ္မတကပြောဆိုခဲ့ပါတယ်။ပထမရက်ပေါင်း100အတွင်းဆောင်ရွက်ခဲ့တာတွေကိုလည်းသမ္မတကပြောဆိုခဲ့ပြီးတော့တိတ်ပြီးတော့စိတ်လှုပ်ရှားပွေရာနဲ့အလုပ်ဖြစ်ခဲ့တဲ့ကာလဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကသဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူထောင်ပေါင်းများစွာဟာရာသီဥတုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးထောက်ခံမှုတွေရရှိအောင်လုပ်တဲ့အနေနဲ့မြို့တော်ဝါရှင်တန် DC နဲ့နိုင်ငံတော်အမျိုး300လောက်မှချီတက်ဆန္ဒပြခဲ့ကြပါတယ်။ပြည်သူတွေရဲ့ရာသီဥတုဆိုင်ရာချီတက်ပွဲကိုသမ္မတဒေါ်နယ်ထရန့်အစိုးရတက်လာတာရက်တရပြည့်တဲ့ပြ ည်တာကိုရည်ရွယ်ပြီးတော့လုပ်ခဲ့တာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။လက်ရှိအမေရိကန်အစိုးရဟာတဘာဝပတ်ဝန်းကျင်ကိစ္စရပ်တွေနဲ့ပတ်သက်လာရင်စိုးရိမ်မှုမရှိဘူးလို့မြင်နေကြပြီးဒီအပေါ်မှာပွဲစီစဉ်သူတွေကရှုတ်ချပါတယ်။ဒီချစ်တဲ့ဆန္ဒပြပွဲကိုစီစဉ်သူတွေကတတူတူဖို့ရည်ရည်နဲ့ကြောင့်မီးတွေအုံပြတဲ့ဓာအပိစက်ယုံတွေမှာဖန်လုံရင်တန်းငွေတွေထုတ်လွှတ်မှုတွေနဲ့ပတ်သက်ပြီးကန့်သတ်မှုတွေကိုရှော့ချရုပ်သိမ်းခဲ့တဲ့အပေါ်သူတို့အနေနဲ့ဆန့်ကျင်ကပ်ကွက်တာလို့ပြောပါတယ်။ဆန္ဒပြတဲ့သူတွေဟာအမေရိကန်လွှတ်တော်ကနေသမ္မတအင်ဂျူရောအထိချီတက်ဆန္ဒပြခဲ့ကြပြီးအင်ဂျူရောရှေ့မှာစွေးခဲ့ကြတာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နောက်ဖက်ချမ်းဆီယက်တယ်မြို့ကနေအရှေ့ဘက်ချမ်းမှာရှိတဲ့ဘော့စတန်မြို့အထိနိုင်ငံတော်မှာရှိတဲ့မြို့ပေါင်း300လောက်မှာလည်းလူမှုစွေးမှုတွေပြုလုပ်ခဲ့ကြပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကိုဒေသအတွင်းမှာမြောက်ကိုရီးယားချင်းချောက်မှုပါဝင်ကိစ္စရပ်အတော်များများကိုဆွေးနွေးဖို့အတွက်ဝါရှင်တန်ကိုလာရောက်လည်ပတ်ဖို့ဖိတ်ကြားလိုက်ပါတယ်။သမ္မတနှုတ်ဆက်နေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ကြပြီးတဲ့နောက်အင်ဂျီရောကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုပါဝင်ဒေသတွင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့အာဆီယံဖွဲ့ရဲ့စိုးရိမ်မှုတွေကိုခေါင်းဆောင်နှစ်ဦးယင်းဒီပွင့်လင်းစွာဆွေးနွေးခဲ့ကြတယ်လို့ပြောထားပါတယ်။မြောက်ကိုရီးယားကစနေနေ့စောပိုင်းတုန်းကပျုံယမ်းမြို့မြောက်ဘက်ကနေတာဝေးပစ်ပဲထိန်တုံးကြီးတစင်းကိုစမ်းသပ်ပြုတ်လွက်ခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားဆိုးရွားတွေကတော့ဒီစမ်းသပ်ပြုတ်လွက်မှုဟာအောင်မြင်ရင်းမရှိခဲ့ကြောင်းပြောကြခဲ့ပြီးတော့နိုင်ငံတကာအတိုင်းအဝန်းကလည်းဒီပေါ်မှာပြစ်တင်ရှုတ်ချခဲ့ကြပါတယ်ချိန်ထဲမှာပဲတပ်တုံးကြီးကာကွယ်စနစ်အတွက်ကုန်ကျစရိတ်ကိုတောင်ကိုရီးယားနိုင်ငံအနေနဲ့ပေးတင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပြီးမဲ့အဲ့ဒီကုန်ကျစရိတ်ကိုအမေရိကန်ကပေးဖို့အတည်ပြုခဲ့တယ်လို့တောင်ကိုရီးယားကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ
UA American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံဟဲလ်မန်းပြည်နယ်တောင်ပိုင်းမှာအမေရိကန်မရိန်းတပ်ဖွဲ့ကပြန်လည်တက်ချပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတပ်ဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံတွင်၃နှစ်တာတာဝန်ပြီးဆုံးချိန်မှာပဲမတိမငိမ့်ဖြစ်နေတဲ့ဘိန်းဆိုင်ပြိုးတဲ့ဟဲလ်မန်းပြည်နယ်ကိုအမေရိကန်မရိန်းတပ်တွေကတာဝန်လွှဲပြောင်းယူတာဖြစ်ပါတယ်။ဟဲလ်မန်းကုတ်ကဲရေးဌာနကိုလွှဲပြောင်းပေးတဲ့အခမ်းအနားကိုမနေ့စနေနေ့ကကျင်းပလာမှာတော့အမေရိကန်မရိန်းတပ်ဖွဲ့တွေရောနေတိုးတပ်ဖွဲ့တွေပါတက်ရောက်ခဲ့ကြပါတယ်။အမေရိကန်တပ်ဖွဲ့တွေဘက်ကတော့တိုက်ခိုက်ရေးအစားတာလီဘန်တို့ကိုရှင်းလင်းနေတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးတာအကြံဉာဏ်ပေးတာနဲ့အထောက်ကူပေးတာတွေကိုပဲလှုပ်ဆောင်မှာပါ။ပွင့်လင်းရသည့်ထိုးစစ်တွေစတင်ပြီလို့တာလီဘန်တို့ကြေညာပြီးနောက်တစ်နေ့မှာပဲအမေရိကန်မရိန်းတပ်တွေဟဲလ်မန်းပြည်နယ်မှာတက်ချတာဖြစ်ပါတယ်။
ကမောက်ဖြူဖွဲလို့တည်ကြတဲ့ Syria ကဲတဲ့အဖွဲ့ကအဖွဲ့ဝင်၈ဦးတို့မနေ့စနေနေ့ကလေကြောင်းတိုက်ခိုက်မှုတွေမှာတည်ဆုံသွားခဲ့ပါတယ်။တဘုံတို့ထင်းချုပ်ရဟာမာပီနယ်တဲကသူတို့ရုံကိုလေကြောင်းတိုက်ခိုက်မှုထိမှန်ခဲ့တာလို့အဖွဲ့နဲ့အတိုက်ခံတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ Kafazita အဖွဲ့ရဲ့ရုံကိုတိုက်ခိုက်မှုတွင်ထိမှန်ခဲ့တာကြောင့်လောအပိရှိဦးတည်ဆုံခဲ့တာမှာ၅ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိတာပြီးတခြားသူတွေကတော့ဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့အဖွဲ့ကပြောပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုကဘသူလက်ချက်ဆိုတာတော့မသိရသေးပါဘူး။ဒါပေမဲ့ချောင်းနေကြပြည်တွင်းစစ်အတွင်းဟာမာပီနယ်လိုသဘုံတွေထင်းချုပ်ရဒေသတွေကိုပြန်လည်သိမ်းပိုင်နိုင်ရေးအတွက်ဒီသတင်းပတ်အတွင်းမှာပဲရုရှားနဲ့အီရန်တို့ထောက်ပံ့ပေးထားတဲ့ Syria စစ်တပ်ကကြိုးပမ်းနေတာဖြစ်ပါတယ်။ဘုံကျဲခံရတဲ့ဒေသတွေကအသက်ရှင်ကျန်တဲ့သူတွေကိုဆွဲထုတ်ကယ်တင်တာမျိုးစစ်တလဲမှာကယ်ဆယ်ရေးဆောင်ရွက်ချက်တွေကြောင့်ခမောက်ပြူဖွဲ့ဟာကမ္ဘာတလောမှာလူသိများလာတာဖြစ်ပါတယ်ခင်ဗျာ
။ဖာစီဘာသာစကားနဲ့ထုတ်လွှင့်တဲ့ထိတ်တန့်ဂျိုဒုရုပ်သံလင်းဌာနရဲ့အီရန်နိုင်ငံသားပိုင်ရှင်နဲ့တခြားအမျိုးသားတအုပ်တို့တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာပြစ်ဒဏ်ခံရတယ်လို့တူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။GME TV ဌာနရဲ့ပိုင်ရှင်ဆာအစ်ခါရီမီယန်မနစ်စနေနေ့နောက်ပိုင်းမှာတနက်နဲ့ပြစ်ခံရတာပါ။သူနဲ့အတူတနက်နဲ့ပြစ်ခံရသူနောက်တူကလည်းစီးပွားပဲတူဖြစ်တယ်လို့သတင်းကဖော်ပြပါရတယ်။ဘာကြောင့်တတ်ဖြတ်ရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒူဘိုင်းခြေဆိုင် GEM TV ကတူရကီဇလန်းတွဲတွေနဲ့ဖျော်ဖြေရေးရှိုးတွေကိုဖာစီဘာသာပြန်ပြီးအီရန်နိုင်ငံတွင်ထုတ်လွှင့်တာဖြစ်ပါတယ်။အနောက်နိုင်ငံတွေကယဉ်ကျေးမှုတွေကိုအီရန်နိုင်ငံတွင်ဖြန့်ဝေဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ GM TV နဲ့အလားတူဂျိုဒုရုပ်သံလိုင်းတွေကိုအီရန်အစိုးရကဝေဖန်ထားတာဖြစ်ပါတယ်။ဆာအီခါရီမီယန်ကိုတော့နိုင်ငံကိုဆန့်ကျင်ပြီးဝါရဖြန့်မှုနဲ့ပြီးခဲ့တဲ့လတွေတုန်းကသူ့မျက်ကွယ်မှာစီးရင်ချက်ချမှတ်ခဲ့တယ်လို့လည်းအီရန်မီဒီယာတွေမှာဖော်ပြထားပါတယ်ရှင်။
နီဘောနိုင်ငံအီရတ်တောင်နီတောင်တက်ရဲ့မတော်ဆမှုဖြစ်ပြီးတော့ထင်ရှားတဲ့ဆွစ်ဇာလန်နိုင်ငံသားတောင်တက်သမားယူအီယူးစ်ချက် ဟာဒီကနေ့တနင်္ဂနွေနေ့မှာတည်ဆုံသွားခဲ့ပါတယ်အသက်40အရွယ် UE Stack တည်ဆုံရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့သူကမီတာ1850အမြင့်ရှိတဲ့ Era Town နဲ့အနီးနားက Lost Town တို့ကိုနောက်လာအတွင်းမှာတက်ဖို့စီစဉ်ခဲ့ထားတာဖြစ်ပါတယ်မတ်လမှာစတင်ပြီးတော့မေလမှာအဆုံးသတ်မဲ့နီပေါ်နိုင်ငံရဲ့ပွင့်လင်းကာလတောင်တက်ရာသီအတွင်းမှာနာဟာပထမဆုံးတည်ဆုံမှုဖြစ်ပါတယ်UE Strike ရဲ့တောင်တက်အမြန်နှုန်းကသူကိုလူသိများထင်ရှားစေတဲ့အချက်ပါ Bernice of တောင်တန်းဒီဘက်ကအစင်လာတောင်တက်လမ်းကြောင်းတစ်ခုဖြစ်တဲ့ Iger တောင်ရဲ့မြောက်ဘက်ခြမ်းကနေကျိုးမတုံးပဲ 2:48 မိနစ်နဲ့တက်ခဲ့တာအပါအဝင်တောင်တက်စံချိန်အစ်အများပြားကိုတင်နိုင်ခဲ့သူလည်းဖြစ်ပါတယ်2013ခုနှစ်မှာတော့နီပေါ်နိုင်ငံက Anna Parna တောင်ကိုပထမဆုံးတဦးတည်းတက်ရောက်နိုင်ခဲ့ပါတယ်ဒီတောင်ပေါ်ကို2009တုံးကတက်ရောက်စင်တုံးကတော့ပြုတ်ကျပြီးတော့အသက်ဆုံးရှုံးလူနေပါအခြေအနေဖြစ်ခဲ့ပါတယ်အနာပိုရနာတောင်ပေါ်ကိုတက်ရောက်နိုင်ခဲ့တဲ့အတွက်တောင်တက်သူတွေအတွက်တော့အော်စကာဆုလို့တင်စားမဲ့ပိုင်လီဒေါ့ဆုကိုလည်းချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com ကရောကျွန်တော်တို့ရဲ့ VOA မြန်မာပိုင်း Facebook ဆာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့စကိုင်းတိုင်းဘက်ကအခြေအနေတခုလည်းတင်ပြခြင်းပါတယ်စကိုင်းတိုင်းလက်ဘရောင်းကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြခဲ့တာကြောင့်ဒီတနက်နဲ့အပြစ်ခံရတဲ့ဒေါခင်ဝင်းအမှုနဲ့ပတ်သက်လို့ဒေသဆိုင်ရာအာဏာပိုင်တွေကအမှုကိုပိတ်သိမ်းလိုက်ပေမဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတော့ပြည်တော်စုတရားလွှတ်တော်ရှိနေချုပ်ယုံအထိစာကျွန်းလာကိုမကြခင်တင်တော့မှဖြစ်ကြောင်းဒီအမှုကိုဆက်ပြီးအရေးယူဆောင်ရွက်မှုမရှိဘူးဆိုရင်မိသားစုတွေရဲ့ဆန္ဒအတိုင်းအစိုးရအဆက်ဆက်ကိုပါတရားစွဲဆိုတာတွေလုပ်သွားဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ် VOA သတင်းနောက်မအေးမှာကတင်ပြမှာပ
ါဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်တဲ့စကိုင်းတိုင်းစလင်းကြီးမြို့နယ်တဲကလက်ဘရောင်းတောင်ကျင်းဒီစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတည်ဆုံသွားခဲ့တာပါဒီအမှုနဲ့ပတ်သက်လို့မိသားစုဝင်တွေကရှေ့နေများအခုညီနဲ့တရားစွဲဆိုခဲ့ပေမဲ့2015ခုနှစ်ဩဂုတ်လ12ရက်နေ့မှာတော့အထက်အာဏာပိုင်တွေရဲ့အမိန့်အရအမှုကိုပိတ်သိမ်းလိုက်တာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကနေစနေနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးလာမယ့်အပတ်မှာတော့ပြည်တော်စုတရားလွှတ်တော်ရှေ့နေချုပ်ရုံးကိုစာချော်လွှာပေးဖို့သွားမှာဖြစ်တဲ့အကြောင်းရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကပြောပါတယ
်ဒီအမှုက12/8/2015မှာအမှုပိတ်သိမ်းနေဆိုပြီးတော့ပြောတယ်ဘယ်လိုပိတ်သိမ်းလဲဆိုမှားယွင်းမှုဆိုပြီးတော့ပိတ်သိမ်းနေလို့သိရတယ်အဲဘယ်သူကြောင့်ဘယ်သူကပြောလို့ခင်ဗျားတို့ပိတ်သိမ်းတာလဲဆိုတော့မိရဲ့ခါမှာဒီရင်းမပင်ခရိုင်ရဲမှုနဲ့ခရိုင်ဥရိရာရှိတို့ရဲ့ခွင့်ပြုချက်ရပိတ်သိမ်းနေလို့နောက်ရောက်လာတဲ့ချက်ချမ်းမှုအပြစ်ဒီရဲမှုဥကြုံနေတဲ့အနေကိုပြောပြတယ်။ဒီရန်ပါဥပိုင်ကုန်ပြည်တဲ့ကနေပြီးတော့လူငယ်ရေးဝန်ထမ်းတွေကဖြစ်တယ်။ဖြစ်တဲ့ဒဏ်ကြောင့်ဖြစ်တဲ့စနစ်ဒဏ်ကြောင့်ဒေါ်ဆောင်ကြီးပြည်ဆုံးတာဖြစ်တယ်။အောက်ကြီးမှာကတိကျတဲ့အဆုံးချက်တွေကိုအုပ်ချုပ်ရေးပိုင်းဆိုင်ရာရဲစခန်းတွေဆောင်ရွက်ပေးနေခြင်းမရှိဘူး။နောက်တရားရုံးတက်တဲ့အခါလဲတရားရုံးဘက်ကနေတော့လက်ခံဆောင်ရွက်ပေးခြင်းမရှိဘူး။ဒါပေမဲ့တရားရုံးဘက်ဆိုင်ရာတော့ inquest ဆောင်ရွက်စီစဉ်မှုပေါ်ကြီးတင်ပြီးပြည်နယ်ပတ်သက်ပြီးဆောင်ရွက်စီစဉ်မှုဖွင့်တဲ့အခါမှာခြားလိုက်တဲ့အမိန့်ကိုပြင်မယ်တခုရတယ်။အဲဒီပေါ်မှာအခြေပြုကျွန်တော်တို့ကဒီတော်ကြီးတရားလွှတ်တော်ကကျွန်တော်မိတ်ဆက်ထားခြင်းဖြစ်တယ်။
ဒေါက်ခင်ဝင်းအမှုနဲ့ပတ်သက်လို့တရားစွဲဆိုခံနိုင်ရသူတွေဟာရဲအနာပိုင်းနေနဲ့အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေဖြစ်တာကြောင့်ဒီအမှုကိုကိုင်တွယ်ဖြေရှင်းတာမျိုးတွေကိုဆက်မလုပ်ပဲအမှုပိတ်သိမ်းလိုက်တဲ့အတွက်အခုလိုမျိုးပြည်တော်စုတရားလွှတ်တော်ရှေ့နေချုပ်ရုံးကိုသာချွန်လာပေးဖို့ဖို့အတွက်စီစဉ်ခဲ့ကြတာလို့လည်းဆိုပါရစေ။အဲ့ဒီအခြေအနေကနေဘာမှဆက်ပြီးတော့မထူလာဘူးဆိုရင်တော့နေနာတဲ့တောင်သူတွေအနေနဲ့အစိုးရအဆက်ဆက်ကိုတရားစွဲဆိုနိုင်ဖို့အတွက်မြန်မာနိုင်ငံရှေ့နေများကွန်ရက်ကနေကူညီသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါရစေ
။ဒါအမြင့်ဆုံးတရားရုံးတက်လို့အမြင့်ဆုံးတရားရုံးကထူးခြားချက်မရှိဘာဆက်လုပ်နိုင်လဲ
။ဟ
ုတ်ကော်မရှင်နာရဲ့အစီရင်ခံစာအရဆိုရင်ဒီမျိုးလူမတရားသိမ်းနေဆိုတော့ပေါ့ပေါ့တယ်။တချို့ကျော်ကြီးရွယ်ချို့ကျော်ကြီးမျိုးလူရှိနေဆိုတော့ပေါ့ပေါ့တယ်။နောက်တစ်ခါကျပွင့်လင်းမြင်သာမှုမရှိဘူးဆိုတော့ပေါ့ပေါ့တယ်။အဲ့ဒီတွေညံ့တာလေဆိုလို့ရှိရင်ညံ့တာသူအနေနဲ့အစိုးရပေါ်မှာတရားစွဲဆိုဖို့ပဲရှိမယ်။အစိုးရဆိုတာလည်းဘယ်သူအစီအစိုးရဆက်ဆက်ကအမွေဆက်ခံလာတဲ့ပြည်ထရေးကြီးဖြစ်တဲ့အတွက်ကြောင့်နောက်ဆုံးအစိုးရမှလည်းတာဝန်ရှိနေတယ်
။ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးရဲ့ ဒုက္ခတောင်နှံလို့အမိပေးထားတဲ့အစီရင်ခံစာမှာတော့လဘရောင်းတောင်ကျင်းဒီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာတွေနေရာဆုံးရှုံးရတာတွေနဲ့လူခွေရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီအတွက်လဘရောင်းတောင်ကျင်းဒီတပ်ထုတွေတူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပြဖို့အတွက်လူခွေရေးအဖွဲ့ကြီးကမြန်မာအနာပိုင်တွေကိုတောင်းဆိုခဲ့ပါတယ်ရှင်။
သောတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်။အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအတိတ်ပဲအမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲ။အမျိုးသားရေးဦးစားပေးလွှမ်းတာဟာအန္တရာယ်ဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဒဲရီလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ဗမာအင်္ဂါညဗီဒီယိုတိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပန်ဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုထုတ်လွှင့်မဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်မှာတော့လက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့အခြေအနေအရရက်နဲ့အလားအလာမေလ24ရက်နေ့မှာကျင်းပမဲ့27ရာစုပင်လုံးဒုတိယအကြိမ်ကြီးလာခံကနေဘာတွေကိုမျှော်လင့်နိုင်မလဲစတာတွေနဲ့ပတ်သက်လို့မြန်မာအရေးလေးလာသုံးသက်သူဦးတန်းစိုးနိုင်နဲ့သတင်းစာဆရာဦးစီသူအောင်မြင့်တို့နဲ့အတူရန်ကုန်မြို့VOA Studio မှာကိုကျော်ကျော်သိန်းကတွေ့ဆုံဆွေးနွေးထားတာကိုနားဆင်နေပါပြီ
။ဒါတော့ကျွန်တော်တို့ငင်းချမ်းရေးလက်ရှိငင်းချမ်းရေးလုပ်ငန်းအခြေအနေအရက်ချက်ကျွန်တော်တို့ဆွေးနွေးကြတာပေါ့။အဲ့ဒီမှာကျွန်တော်ပထမဆုံးစားလိုက်ချင်တာကပြီးခဲ့တဲ့ဇပိုင်မှာကားပဲတရင်ထွက်လာတာကျွန်တော်တို့တေးချတော့ဒီမြန်မာတော့မရှိသေးပါဘူး။ဒီညညတော်တိုင်းသားလူမျိုးကောင်စီ UNFC တဲ့ကနေပြီးတော့ KIO ကချင်ဖွဲ့နဲ့ကျွန်တော်တို့ SSPP SSC ရန်ဖွဲ့ထွက်နေရဆိုတဲ့အတန်းတရင်ထွက်လာပါတယ်ထွက်လာတော့တကယ်လို့များဟလာ KIO နဲ့ SSPP SSC UNFC တဲ့ကထွက်သွားခဲ့ရင် UNFC ရဲ့ရှိအလားလားဘယ်လိုများဖြစ်လာနိုင်ပါလဲဆရာ
ကျွန်တော်မြင်ရတော့အဲ့လိုဖြစ်နိုင်တဲ့အလားလားရှိပါတယ်ဖြစ်နိုင်တဲ့အလားလားရှိတယ်ဆိုတော့ကအခုကဝါဖွဲ့ဥဆောင်တဲ့ကျွန်တော်တို့ဒီပြည်တော်စုနိုင်ငံရေးဆွေးနွေးဖွဲ့ဆိုတဲ့အထက်မှာသူကပါဝင်လိုက်တာပေါ့ပါဝင်လိုက်တဲ့အခါကျတော့သူ့အနေနဲ့ UNFC နဲ့ဘယ်လိုဟိုသဘောထားမလဲဆိုတဲ့ကိစ္စမှာတစ်ဖက်ကလည်းဒီကိစ္စမှာကျွန်တော်တို့မွန်ပြည်သက်ပါတီနဲ့ကျွန်တော်တို့ဂရင်းနီပါတီတို့ကတုံလာပို့ခဲ့တယ်အဲ့ဒီဒါပေမဲ့တကယ်တမ်းသူက MCA နဲ့မတူတဲ့လမ်းကြောင်းတစ်ခုသွားတော့မယ်လို့သူတို့ညင်ညာလိုက်တဲ့အခါကျတော့မွန်ပြည်သက်ပါတီနဲ့ဂရင်းနီပါတီကပါလို့မရဒါပေမဲ့ခုနကပြောတဲ့ကျွန်တော်တို့ဒီဟို KIA နဲ့ SSC ကြားတဲ့အခါကျတော့အခုမြောက်ပိုင်းကစီးလှုပ်ရှားမှုအများဆုံးနေရာဖြစ်နေတာအဲ့တော့စီးလှုပ်ရှားမှုများနေတဲ့အခါတဘာဝကြွကြွဆိုတော့သူတို့ကဝါဖွဲ့တဲ့ဒီအကူညီနဲ့နော်စီးပံ့ပိုးပူပါပြီးရှိစေရှိမှာပေါ့ဗျအဲ့ဒီအောက်မှာသူတို့ကတော့မလွဲမသွေသူတို့ဘဝအရာသူတို့ကဒီဘက်ကပြက်ပြက်သားသားရမယ်အနေထားရှိလာတယ်။အဲဒီခါကျတော့စိတ်မကောင်းစရာကဗမာပြည်မှာကျွန်တော်တို့တောင်ချမ်းမြောက်ချမ်းဆိုတဲ့ပြဿနာပေါ်လာတယ်။ခုမြောက်ချမ်းကအဖွဲ့တွေကကျွန်တော် NCA နဲ့မတူတဲ့လမ်းကြောင်းရှောက်မယ်။နောက်တစ်ခုကသူတို့ကဒီဆက်လက်ပြီးတော့သူတို့ကဒီအစိုးရနဲ့တည်တံ့ဆွေးနွေးမယ်ဆိုတဲ့သဘောထားလေးဖြစ်လာတာ။အဲလိုဖြစ်လာတဲ့အခါကျတော့တောင်ပိုင်းကကြတော့အခုအဓိကအဖြစ်တော့ဒီ၅ဘွဲ့လို့ဆိုရင်အဓိက၂ဘွဲ့ပါပဲအဲတော့ဒီမွန်ပြည်တက်နဲ့ဂရင်းနီပါတီကြတော့သူက UNFC နဲ့တောက်လျှောက်သူကပါဝင်လာတဲ့အဖွဲ့အစည်းဖြစ်တယ်နောက်ပြီးတော့စေးလှုပ်ရှားမှုလည်းတောင်ပိုင်းမှာတိတ်မရှိတဲ့အချိန်ကြတော့သူကတော့ UNFC စီနဲ့ဆက်ရက်တည်မဲ့သဘောရှိပါတယ်အဲ့တော့ဗမာပြည်မှာဝါအဖွဲ့ဥဆောင်တဲ့အဖွဲ့ဥဆောင်တဲ့ဒီမြောက်ပိုင်းအဖွဲ့နဲ့ဒီတောင်ပိုင်းကမွန်ပြည်သေးရဲ့တောင်မွန်ပြည်သေးကလည်းကျွန်တော်ကြည့်ရတာ NC လက်မှတ်ထိုးမဲ့သဘောရှိပါတယ်အဲ့တော့ lemah tu dia puai, na puai ha. Tahun jam miao cian suram yo, pilla ni ni lala si dia tu. Daro ni ni itu, jono rosim kongsi ha, ni thalu jono mimar.
Kunci tu boleh jula.
Jono garo adlu mami ni u, papi lu le suro. Aku di wa puai usah mula cembar de, puai siwiga, pernah mau tunjuk mu. Tu si ma, oh di cing lupa le. ตุ้ยชื่อมาลุกท่าได้องค์สาก็ดาตรุขอรอดาตัตติยะเฉยหมดเนาะไอ้ตัตติยะเฉยมากระเดะก็ซะไปแล้วจิญญาไล่ไปNCA ลั้นจ้างหมดไม่ตั้วบุNCA สาจุ๊ยเนี่ยดิอเป็ดอนาสาดิโกตรุอ่ะทุบพอเปล่าสู่เลยเปล่าสู่ได้คาเจอไอ้เฉยกระเดะก็ดีคุณน่ะตรงอ่ะ ไอ้เฉยมาตรุดีบีเอ็นก็เลยดาสู้อ่ะเนี่ยเปลี่ยนไปแล้วหนีออหนีได้คามาสู้อ่ะบักก็เลยไล่ๆเลียวๆเนี่ยดาสกาดิပြောเลยดีบีเอ็นก็เลยตูนโกรงอ่ะต้องสู่ท่าได้เฉ็ดกูเจนน่ะปัดเสร็จโหลเซ็ดซื้อนี่ได้สิได้สิรออะนี่มาอตันนี่ถั่วละอตันนี่บาถั่วละเลยสรอ
ตลอดก็တော့เนเน้เต็นเนี่ยเต็มมาเลยเลยตามမျိုးလေးကျွန်တော်လေးအဲ့လိုမျိုးလေး ဟိုအာယုံလေးကျွန်တော်ရရတယ်ပေါ့နော်ဒါသူတကယ်အဲ့ဒီအတိုင်းပြောတာလေဟုတ်ချင်မှာဟုတ်ပါလိမ့်မယ်ကျွန်တော်ရတဲ့တရင်နဲ့မှဟာကိုကျွန်တော်အာယုံရတာပေါ့နော်ဆိုတော့တစ်ဖက်က NC နဲ့ပတ်သက်တဲ့ဒီသဘောထားရှိနေတဲ့အချိန်မှာတစ်ဖက်ကခုနှစ်ဖွဲ့က NC တိုင်းမသွားဘူးဆိုတော့တက်နယ်ရောဒီဦးနာပြောတဲ့ NCA လမ်းကြောင်းပြင်ပကသွားမယ်ဆိုတဲ့ခုနှစ်ဖွဲ့နဲ့ကြားထဲမှာရောထိစက်မှုနှိစက်မှုစုံမရှိနိုင်ပါဘူးလားဆရာ
ဒါပေမဲ့ဒီမှာလဲကျွန်တော်အမြင်ကပြောရရင်တော့ဒုဗိုလ်ချုပ်မူကြီးစိုးဝင်ပြောတဲ့အချက်လက်ကနော်ဒေါန်ဆန်းစုကြည်ရဲ့သဘောထားနဲ့ကွာနေတယ်လို့ကျွန်တော်မြင်ပါတယ်ပြီးခဲ့တဲ့လ28နေ့ကဒေါန်ဆန်းစုကြည်က UNFC ကတင်တဲ့ရှစ်ချက်ကိုဆွေးနွေးပြီးမှ NCA ကိုလက်မှတ်ထိုးကြမယ်ဆိုတဲ့ကိစ္စကိုဒေါန်ဆန်းစုကြည်ကမူရသဘောတူတယ်အဲ့တော့ဆက်ဆွေးနွေးဖို့အဲ့တော့ရှစ်ချက်ကလည်းဘာလဲဆိုတော့ NCA ဆွေးနွေးမှုမှာမလုံလောက်တဲ့အချက်ရှစ်ချက်ကို UNFC ကတင်ပြထားတာအဲ့ဒါကိုသူတို့ကဒါတော့ပြင်းပြင်းနဲ့သဘောပေါ့ဗျာအဲ့ဒါကိုသူအဲ့ဒါကိုဆွေးနွေးပြီးတော့မှ NCA လက်မှတ်ထိုးတဲ့ကိစ္စကိုနံပါတ်9အနေနဲ့လုပ်မယ်လို့ပြောတဲ့ကိစ္စကိုဒေါန်ဆန်းစုကြည်မူရသဘောတူလိုက်တယ်ဆိုလို့ရှိရင်အခုဒီဟိုဒုချုပ်ပြောတဲ့စကားနဲ့ကအတော်လေးကင်းကွာတယ်ဟုတ်ရှင
်ကျွန်တော်ကြတော့အဲ့ဒါလို့မမြင်ဘူးအခုခုနကတော့ကိုစိုးနိုင်ပြောသလိုပေါ့နော်တင်းမာတယ်လို့ပြောမယ်ဆိုရင်နှစ်ဖက်စလုံးပြောရမယ့်အနေအထားဖြစ်နေတယ်နှစ်ဖက်စလုံးဆိုတာပထမဦးဆုံးစပြောတာကဒါဝအဖွဲ့ဦးဆောင်တဲ့ဒါတပ်ပေါင်းစုကအရင်ဆုံးပြောတာ NCA စာချုပ်ကိုတကယ်ကိုဟိုစိုးစိုးဝါဝါဖြစ်အောင်ကိုပြောတာအဲ့ဒီအဖွဲ့ဝင်တွေကဆိုတော့ဒါကလည်းအစွန်းတစ်ဖက်ပဲခုနကတော့တမ်မတော်ကပြောတဲ့ဟိုဘလူမဟိုကမဟုတ်ဘူးဆိုတာလဲညဉ့်ညင်းကိုသွားမယ်ဆိုရင်ဘလူမူပဲကြိုင်ဆွဲဘလူမူပဲရက်တီတာညှိရမှာပဲငင်းရရကျင်တယ်ဆိုရင်တော့အဲ့ဒီနှစ်ဖက်စလုံးကတအလျှော့ပေးရမှာပဲဒီလိုပဲကျွန်တော်မြင်ပါတယ်
ဆိုတော့တိတ်မကြခင်မဲ့ဒီမင်းဆက်လေးဆိုရင်ကျွန်တော်တို့21ရာစုပြင်လို့နေလာကြဒုတိယအကြိမ်လာတော့မယ်ဒုတိယအကြိမ်ကပထမအကြိမ်ထဲဟလာပို့ပြီးတော့ဟိုပြေးပြေးဆုံဆုံဆွေးနွေးကြမယ်ဆိုတာမျိုးလေးပဲကျွန်တော်တို့တည်ထားတာရှိတယ်ဆိုတော့ကျွန်တော်တို့ကဆရာတို့ဆွေးနွေးခဲ့တဲ့ထောက်ပြခဲ့တဲ့အချက်တွေအောက်မှာဒီအကြိမ်တွေအောက်မှာဒီပြင်လို့နေလာကအကျင့်ပါတော့မှာဆိုတော့ဒီပင်လုံညီလာခံကနေပြီးတော့လက်ရှိရှိနေတဲ့အခင်းအချင်းအောက်မှာလိုအောင်မပင်လုံညီလာခံကနေကျွန်တော်တို့ထူးထူးခြားခြားဘယ်လိုကြားလာမျိုးတွေများမျှော်လင့်လို့ရနိုင်မလဲဆရာ
ဒါတော့ခုနကကျွန်တော်တို့ပြောခဲ့ပြီးသလိုပဲလေအခုကတော့ထူးခြားတာကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကတည်းကဟိုရလနေချင်းရှိတာပေါ့အဲ့ဒါဒီပုံမှာနော် GMC နေနဲ့သူဒါလေးကိုဆွေးနွေးဆုံးဖြတ်တာလေးပါလေဒါတွေတော့ရှိနေမှာလေဒါပေမဲ့အဲ့ဒီလိုနော်ထူးခြားချက်ကဲနောက်တစ်ခုကဒီအားနဲ့တော်တဲ့ကိစ္စပါပဲအဲ့ဒီတော့ကဆိုလို့ရှိရင်သုံးဘွဲရလွယ်လို့ရှိရင်လက်နိုင်ဖွဲ့စည်းအားလုံးတော့ပါပါဝင်ကြတယ်အခုကတော့ကျွန်တော်တင်တာကမြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ကပါတော့မယ်လို့မထင်ဘူးဒီမြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့မပါဝင်ဘူးဆိုလို့ရှိရင်အရင်ကသုံးဘွဲမပါဝင်တာတဲ့ပို့ပြီးညဉ့်ညံ့ရေးတွေ impact ကပို့ပြီးတော့ဒီကျွန်တော်တို့အားမရစရာစင်ကောင်းစရာဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ကျွန်တော်ကတော့ဟိုတိုးတက်မှုဆိုတဲ့ဥစ္စာကဟိုကျွန်တော်တို့မျှော်မှန်းတာကတော့တကယ်ကိုတိုင်းပြည်လုံးလွှမ်းခြုံတဲ့အဲအတိုင်းသားလူမျိုးစုပေါင်းစုံလွှမ်းခြုံတဲ့ငြိမ်းချမ်းရေးကိုမျှော်မှန်းတာဟုတ်အဲ့ဒီအတွက်ကတော့သိကြတယ်အခုဒီနေ့နှစ်ဖန်ပေါ့နော်ဒီအမြန်အချိန်တိုကာလတွင်မှာရောက်အောင်မှာတော့မဟုတ်ဘူးဒါပေမဲ့အဲကြီးလိုက်တယ်ဆိုရင်ပဲဥမာဒီကျွန်တော်တို့တောင်ပိုင်းမှာဆိုရင် KNU အဖွဲ့ကြီးပေါ့ဒါနှစ်ပေါင်း60ကျော်လောက်အစိုးရကိုလက်နက်ကင်ဟိုတိုက်ခိုက်လာတဲ့ဒါပါအရင်ဆုံးအဖွဲ့ကြီးကသူကဥဆောင်ပြီးတော့မှဒါအပြစ်ခံရစေးကြီးတွေလုတ်ခဲ့တယ် NC စာချုပ်တွေလက်မှတ်ထိုးတယ်အခုလိုဥစားနိုင်ငံရေးဆွေးနွေးမှုတွေပေါ်ပေါက်လာတယ်အဲ့ဒီကာလမှာဟိုပဲတော်တော်ကိုထူးခြားတဲ့အကျိုးဆက်ဆိုတဲ့ဥစားနေမီထဲမှာသွားကြည့်နေတယ်ကျွန်တော်တို့ကဟိုတွေ့နေရပြီအဲ့တော့ဒီချိန်မှာလည်းခုနကတော့လို့အခက်ခဲတွေရှိနေပေမဲ့လည်းဒါအထိုက်လျောက်တော့တိုးတက်မှုတွေရလိမ့်မယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ရတဲ့အချိန်ကလည်းဒီလောက်ပဲဆိုတော့ကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကဲ့ပါဟုတ်က
ဲ့ပါဟုတ်ကဲ့ပါကျေးဇူးများကြီးတင်ပါခင်ဗျာ
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါပါခင်ဗျာ။မကြခင်မှာမြန်မာပြည်မှပေးစာများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါလေ
။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ51 kHz 5885နဲ့လိုင်းလတ190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ငံရေးအတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းများအစီအစဉ်နဲ့အတူပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍတွေကိုနားဆင်ရပါမယ်အဲ့ဒီတည်းကမှအရင်ဦးဆုံးမြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရပါမယ်။မအေးတန်နာကျော်စီစဉ်တင်ဆက်ထားတာပ
ါ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်း Daily Dose နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOA ကိုနှစ်သက်မင်္ဂလာဆုမွန်တောင်းပေးလာတဲ့သောရရှင်ကတော့ကိုကျော်သူရင်ဖြစ်ပါတယ်။သူက
VOA ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူအမိမြင်နဲ့ဝေးကွာနေတဲ့မြန်မာနိုင်ငံသူနိုင်ငံသားများအားလုံးနှစ်သက်မှာကိုယ်ဤကျန်းမာခြင်းစိတ်ချမ်းသာခြင်းနဲ့ဘေးရန်အပေါင်းမှကင်းဝေးပြီးတော့ဆန္ဒနဲ့ဘဝတထက်ထဲဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ကိုယ်စိတ်နှပြဘေးရန်ကွာ၍စိတ်သွားတိုင်းကိုယ်ပါလူရင်းဆန္ဒပြည့်ဝကြတဲ့သူတော်ကောင်းသူမြတ်လောင်းနေဖြစ်ကြပါစေလို့ဆုမွန်ကောင်းပေးလိုက်ပါရစေ
။ဟုတ်ကဲ့ပါပေးတဲ့ဆုနဲ့ပြည်ပါစေ။ကိုကျော်သူရင်လည်းဘေးပြန်ဝေးကွာပြီးတော့စိတ်သွားတိုင်းကိုယ်ပါလူရင်းဆန္ဒပြည့်နိုင်ပါစေဆိုပြီးတော့ပြန်ပြီးဆုတောင်းပေးချင်ပါတယ်။ Facebook VOA မြန်မာပိုင်းစာမျက်နှာမှာလာရေးကြတဲ့သောရရှင်နေတယ်မှာတော့အဆိုင်ဆန်းကပြည်သူတွေအတွက်တစ်ဖက်တစ်လမ်းကနေအတွေ့အကြုံတွေဝင်မျှပေးနေလို့ VOA အစီအစဉ်တင်ဆက်တဲ့သူတွေရှင်လန်းချမ်းမြေ့ကြပါစေဆိုပြီးဆုတောင်းပေးလာပါတယ်။ကျေးဇူးတင်ပါတယ်။ဦးဆန်း US ကတော့ VOA ကထုတ်လွှင့်တဲ့သတင်းတွေအားလုံးကိုစိတ်ဝင်စားစွာနဲ့စောင့်မျှော်နေပါတယ်တဲ့ဟုတ်ကဲ့ပါ။VOA မြန်မာပိုင်းကနေပြီး Radio တင်ဆက်မှုတွေကိုတစ်နှစ်3ချိန်တိုက်ရိုက်နောက်ပြီးပြန်လွှင့်လာနေဆိုရင်တော့တစ်နှစ်5ချိန်ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုက1ချိန်ဆိုတော့ဒါရီအလုံးအဆင်ပြေရင်ပြည်သူလိုတိုက်ရိုက်ဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်။နောက်ပြီးကျွန်တော်တို့ Facebook စာမျက်နှာပေါ်မှာလည်း VOA ရုပ်မြင်သံကြားအစီအစဉ်တွေကိုရောနောက်ပြီး Radio အတန်လွှင့်မှုတွေကိုရောတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်။အချိန်မရတော့အဲ့ဒီတိုက်ရိုက်အစီအစဉ်တွေကိုမကြည့်ရှုနိုင်တဲ့သူတွေလည်း Facebook စာမျက်နှာကနေပြီးတော့ဒီကိုအားတဲ့အချိန်မှာပြန်ပြီးတော့ကြည့်ရှုနာဆင်လို့ရအောင်စီစဉ်ပေးထားပါတယ်။အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းဒေးလီတပုံနဲ့ဖျော်ဖြေပေးချင်ပါတယ်နော်ဒီဘက်တော့ Billboard Hot 100ဆီမှာထိတ်ဆုံးရောက်နေတဲ့သတင်းနဲ့ဖျော်ဖြေပေးချင်တာပါ Kendrick Lamar တီးဆိုထားတဲ့ Humble ဆိုတဲ့သတင်းကတော့2019ခုနှစ်မတ်လ30ရက်နေ့မှာဖြန့်ချိတာဖြစ်ပြီးတော့တီးဆိုသူ Kendrick Lamar ရဲ့စတုထမြောက် Studio တေးတက်ပြားတွေကထိတ်ဆီသတင်းဖြစ်ပါတယ် Billboard Hot 100ဆီမှာသူ့ရဲ့ဒုတိယမြောက် Number 1ချိတ်တဲ့သတင်းလည်းဖြစ်ပါတယ်နယူးဇီလန်နိုင်ငံမှာလည်းဒီသချင်းကအကောင်းဆုံးတေးနံပါတ်1ဖြစ်နေတာပါ။သချင်းဆထွက်ကလေးကဒီသချင်းကနံပါတ်1နေရာကိုတန်းရောက်တာဖြစ်ပါတယ်။ဩစတြေးလျ၊ကနေဒါနဲ့ UK နိုင်ငံတို့မှာတော့နံပါတ်10တဲ့လောလောဆယ်ရောက်နေပါတယ်။သူ့ရဲ့သချင်းဗီဒီယိုကလည်းဝေဖန်ရေးဆရာတွေရဲ့ချီးကျူးမှုတော်တော်လေးရရှိထားတာပါ။ဒီတော့ Kendrick Lamar တီးဆိုထားပြီးတော့ Billboard Hot 100ဆီမှာနံပါတ်1ဖြစ်နေတဲ့ Humble ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်။ Nobody pray for me. It's been a day for me.I remember syrup sandwiches and crime allowances Finessing on them with some counterfeits But now I'm counting this Parmesan with my accountant lips In fact, I'm down in this You say with my boo, babe, tastes like Kool-Aid for the analyst Girl, I can buy a Westie world with my base stuff I know that it's good, won't you sit it on my taste buds I get way too busy, won't you let me do the extras Pull up on your block, then break it down, we playing Tetris AM to the PM, PM to the AM phoneUp your per diem, you just gotta hate them foam. If I quit your BM, I still rock Mercedes foam. If I quit this season, I still be the greatest funk. My left stroke just went viral. Right stroke put a baby in a spiral. Soprano C, we like to keep it on the high note. It's levels to it, you and I know. Tell them be humble. Hold up. Sit down. Hold up. Be humble. Hold up. Sit down. Be humble. Hold up.
sit down. Miambo, 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 sit down. Ooh, that arm thinking that he frontin' on women. Get the arm off my stage, I'm the salmon. Get the arm off my, ay, that ain't right. I make a play blowing up your whole life. I'm so, so sick and tired of the Photoshop. Show me something.
Daniel Lemma, please, with her, Hambo, so that the thing will not sing, get a yarama. A cool door rush in the yard, we will go set the view, diet, yimpunarago. We may be the money, the door rushing up. The kind be named Matt on up, Sipio.
သူရဲ့အလုံးမှာစနေရတဲ့အလူကောင်းနေရတဲ့ပတ်သက်ပြီးတော့ဒီကျမကြီးကိုကြောင့်မင်းတို့သူရဲ့ကိုရဲကြောင့်ရတဲ့အခက်အခဲကိုအခုလိုရင်ဖွင့်လာပါတယ်အခုကကထင်းကြီးလေးဟိုတို့ပါဘူးဒါပေမဲ့ကထင်းကြီးကတော့အမြင်နဲ့လားစင်လို့ညှင်းနေရပါတယ်သူကဝန်ထမ်းတိုင်းစီကနေပြီးတော့ကောက်တာပါအခုတည်းကကောက်နေတယ်တုံးပါပဲလာကလေးကတော့တခါတည်းတခါတည်းကိုဖျက်ဆွဲလိုက်တာပါအဲ့လိုမျိုးစင်းရှင်းနေတော့ပါတော ကဆင်းကြီးကျွန်တော်လေးဘုရားဘာသာနိုင်ငံကထွက်ရမလို့လို့ပါလို့ဖြစ်နေပြီအဲ့တော့ကိုစပညာရေးရာစင်ရယ်
ဒါတော့ရခိုင်ပြည်နယ်မန်အောင်ကကျမ်းမာရေးမှုကိုကြုံမြင်သူသူကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတာပါကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။သတင်းရှင်တွေကိုမြစ်တာတေးလက်ဆောင်အဖြစ်နဲ့အခုပြီးခဲ့တဲ့ဗုဒ္ဓဘုန်းနေ့တော်ကမှဖြန့်ချီလိုက်တဲ့မိမိဝင့်ဖေးတည်ဆူထားတဲ့သတင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင
်။မမိခံစားရတဲ့ဒီသတင်းရဲ့ရတနာတော့ပေါ့နော်ဟိုရည်ပြာကောင်းတယ်တနာစရာကောင်းတယ်ဝင်နေစရာကောင်းတယ်ပေါ့အဲ့သုံးခုလေးကိုမမိရခံစားရတယ်ဆိုတော့အဲ့လိုမျိုးပဲပေါ့နော်ပေးတက်လဲပေးတက်ဆိုတော့တခြင်းတစ်ခုခုရတတစ်ခုခုရသွားမှသူတို့အနေနဲ့လေဂျင်းနေတာလေဆိုတော့အဲ့ဒီရတလေးကိုရသွားပါစေလို့မမိကစိတ်ထဲမှာဆန္ဒရှိတယ်ရသွားပါစေပေါ့နော်ဒီတခြင်းရဲ့မြစ်တာကလေးကအဲ့လိုလေးပါရဲစရာလေးဝင်နေစရာလေးအဲ့လိုတနာစရာလေးပါ
စာရေးဆရာဒါရိုက်တာပကြည်ဆရာကြီးဦးဝင်းဖေလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတီကုံရေးဖွဲ့ခဲ့တဲ့တခြင်းလေးဖြစ်ပြီးတော့သမီးဖြစ်တဲ့မိမိဝင်းဖေကဒီတခြင်းလေးမပြောင်းမပြည့်ရအောင်ဆိုပြီးတော့အခုပြန်ပြီးတည်ဆိုပြီးတော့ဖြန့်ချိလိုက်တာပါတိခတ်ပေးတဲ့အဖွဲကတော့ Iron Cross ဖြစ်ပါတယ်ဒီတခြင်းလေးနဲ့ပတ်သက်ပြီးတော့မမ်မီမီဝင်းဖေကိုယ်တိုင်ပြောထားတာကိုနားထောင်ကြည့်ပါအောင်နော
်တခြင်းရဲ့နာမည်ကဝင်းဖေရဲ့ကိုပါချေလို့ပေးထားတယ်အဲ့တခြင်းကပြပဟိုလာဘောလူတွေခြေချတဲ့အချိန်လောက်ပေါ့လွန်ခဲ့တဲ့နှစ်50ကသူ inspiration ရတာပါဆိုတော့ဒီတခြင်းရဲ့တက်တန်းကတော့နှစ်40လောက်တော့ရှိပြီမမီရတော့အိမ်မှာအများကြီးညီးပြတဲ့တခြင်းပေါ့နော်ဟိုအဲ့တော့နှစ်ပိုင်းရှိရတပိုင်းကတော့မိသားစုအနေနဲ့ဒီအဖေတခြင်းလေးကကြိုင်မိသွားမယ်ဆိုတော့တွင်းကျင်နေဆိုတာလေးကတစ်ချက်နောက်တစ်ချက်ကတော့ဟိုဖေဦးနုပညာသမားကြီးတယောက်အနေနဲ့မြင်လို့ရှိရင်လေဒါသူ့ရဲ့နုပညာအလုပ်ရတစ်ခုကိုတခြင်းတစ်ပုဒ်အနေနဲ့ဟိုဖြစ်လာတဲ့နေပေါ့နော်မမီဒီလိုပဲဟိုမမီရောရောနေမဲ့ဇာလုတ်တင်နေပေါ့အဲ့ဒါကြောင့်ဒီတခြင်းကိုတွင်းပြစ်သွားတာပါ
ဟုတ်ကဲ့မအဲ့တခြင်းဟာမူရင်းကကြတော့စိုးထားတဲ့သူရှိလားမထုတ်ထားတဲ့တခြင်းဟာအခုမှပထမအဆုံးတကယ်တမ်းအကြမ်းအကြမ်းအတန်သွင်းပြီးထုတ်တာပါလားမအ
ော်မဟုတ်အရင်တော့ကပြပြောတာပေါ့နော်အဲ့လွန်ခဲ့တဲ့အနှစ်40နီးပါးလောက်မှာကိုဟန်တင်ဆိုဟုတ်ရင်ရင်ခက်ကစူရောကြီးတောက်ပေါ့နော်ကိုဟန်တင်သူ့ကိုပတ်စံပေးပြီးတော့ဝယ်လို့ဆိုပြီး तू ကအဲ့ဒါအင်မတန်ခုံယူပဲ तू ကတီးရေးစရာလည်းမဟုတ်ဖဲနဲ့ကိုဟန်တင်တို့စိုးကိုဝယ်သွားဘူးတဲ့ဆိုပြီးတော့အဲ့လိုမျိုးတော့ပြောဘူးတယ်ဒါပေမဲ့သူစိတ်ထဲမှာကိုဟန်တင်ဆိုရယ်ပဲထင်တာဒါပေမဲ့ဒီနေ့တော့တခြားတိရတူတယောက်ကပြောပြတယ်အဲ့ဒါဥဇော်ဝမ်းဆိုတာတဲ့ကိုဟန်တင်နဲ့ဥဇော်ဝမ်းနဲ့နော်လီစာနဲ့၃ယောက်ခွေမှာပါဘူးတဲ့ဆိုတော့မမိလို့လဲသူတို့ပြောတော့မှသူတို့အဲ့ link လေးတူမှနားထောင်ကြည့်လိုက်တော့ဟုတ်တယ်ဥဇော်ဝမ်းဆိုထားတဲ့အဲ့ဟာလေးက ဟိုမမိနဲ့ version နေပါလေမမိနဲ့နားမထောင်ပြီးတော့တော်တော်သူနဲ့ကိုနေကွဲနေပါလေပုံစံတော့လေဒါကခုပြောချင်တာတော့မမိပထမဆုံးဆိုတာတော့မဟုတ်ဘူးပေဒီဒီသင်းကိုရောင်းစားဘူးပါလေသူများဟု
တ်ဆိုတော့မမဆိုတာဒီဆရာကြီးအိမ်မှာဆူဆူပြနေတဲ့တီးလုံးလိုမျိုးလိုက်ဆိုတာလားကို့မကောအဲ့လိုတီးလုံးနေပါလေကြာတော့ဘယ်လိုလုပ်လဲမမ
မဟုတ်ဘူးတကယ်တော့အဲ့သင်းကမမိငငယ်တော်တော်ငယ်တဲ့အွယ်မှာဟိုကတိရသူသူဆက်ချင်လို့ဆက်ထားပြီးတော့သူဆိုတာမမိကနားရဝနေပါဘုံငငယ်တော့အတီးပါရင်မရှိဘူးတီးပါရင်မရှိပဲနဲ့ဘဇက်ကသူဆိုတာကိုခေါင်းထဲမှာစာသားတွေအမှတ်မိနေတယ်ပြီးတော့အဲ့ဒါကိုကဆိုဖြစ်တယ်ကိုပတ်တယ်တက်40ဆိုအများနဲ့ဆိုဖြစ်တယ်အဲ့ဒါဆိုဖြစ်ရင်နဲ့မှအခုနှစ်ပိုင်းကျတော့အော်ဒီဟာလေးကညီးနေနေတဖြည်းနဲ့အောင်မေ့တော့မယ်လို့သူချင်းကဟို3 4 byte ပါတယ်ဟာတခါလေးနောက်ဆုံး byte ကဒီနားလေးကဘာပါလိမ့်ဆိုအဲ့လိုဖြစ်လာအော်မြန်မြန်သွင်းလိုက်တာကောင်းတယ်ဆိုပြီးတော့အဲမမိခင်တွင်းတာပေါ့နော်ဟိုအဲဒီဘာကြီးကတော့အခုမှ IC ရ arrangement ပြန်လုပ်ပေးတာမမိကလည်း IC ကိုဒီအလိုက်ပဲရွတ်ပြရတာပေါ့ဒီ like လေးပါစာသားဒီလိုပါဆိုတော့မှသူက arrangement လေးလုပ်ပေးတယ်စစ်ဆမ်းမအောင်ဆိုဟိုတော်တော်လေးကိုစိတ်ကူးလေးနေပေါ့နော်မမိဟိုတွေးမထားပါဘူးဟိုစာစကားပြောလေးတစ်ခုပါတယ်ခြေစင်းလေးပေါ့နော်အဲ့ခြေစင်းဇက်တောင်းလေးမှာသူကကားတန်လေးတွေသူရှာဖွေပြီးတော့သူတို့ arrangement လေးတွေအလိုလိုထည့်ပေးတယ်။တခြင်းဟိုပိုကောင်းသွားစေတဲ့အရာလေးတွေစီ
။ဟုတ်ကဲ့။မမဒီတခြင်းဟို online ကနေပြီးတော့အခုတော့တော်တော်လေးပြန့်နှံ့နေတယ်ဆိုတော့ဘယ်လိုပုံစံနဲ့ထန့်လာလဲဆရာအားလေးလည်းနည်းနည်းပြောပြပါအောင်
။ဟုတ်ကဲ့။မမကဟိုအမှန်တိုက်တွန်းတော့အခုဆရာဆိုင် template ဟိုတကူတော့ရေးတဲ့ဟာတကူ overview နဲ့မမနဲ့တွင်းနေတာလား။ဟို series တကူကလည်းဟိုထည့်မယ်ဆိုရင်လည်းတခြင်းပုံစံနည်းနည်းဟာနေဟာနေတော့ဒီတဲ့ကိုမထည့်ချင်ဘူးဒီတစ်ချက်ကတူတူရောက်တယ်ဟိုတီးစားရေးဖြစ်နေတဲ့ခါကျတော့ဒီခေတ်မှာတော့ခေတ်စားပါတယ်ဟို online ပေါ်မှာတင်ပြီးတော့တပုတ်ချင်းရောင်းတာနှစ်ပုတ်ချင်းရောင်းတာတော့ mini album လေးထုတ်တာခေတ်စားတယ်ဟိုထုံးစံရှိနေပြီဒါပေမဲ့အစလည်းရောင်းမယ်လို့စဉ်းစားတာပေါ့ online မှာတင်ပြီးတော့ရောင်းမယ်မြန်မာ music store ကနေတင်ရောင်းမယ်ဆိုပြီးစဉ်းစားတယ်ဒါပေမဲ့နောက်တစ်ခေါက်ပြန်စဉ်းစားကြည့်တာပြပြလဲသူ့ကိုချစ်တဲ့သူ့လူပညာတွေကိုအားပေးကြတဲ့သူတွေရှိတယ်မမိလို့ဆိုတော့ကိုယ်ကိုအားပေးပြီးချစ်ခဲ့တဲ့သူတွေရှိတယ်အခုလည်းဆိုပါအောင်ပါညာပေါ့อาเป้จ๋าเลยရှိတယ်ဆိုတော့ဟိုစဉ်းစားလိုက်တော့ကားဖားမြောက်လုံးကိုပိတ်တက်ကိုသူလည်းသူပိတ်တက်ကိုမမီပိတ်တက်ကိုလက်ဆောင်လေးတစ်ဖြစ်ပေးပေးရမယ်ပေါ့တပုတ်ထင်းနေတော့လည်းဟိုမရောင်းနေတော့ပါဘူးဆိုပြီးတော့ဟိုလက်ဆောင်အနေနဲ့ဆိုပြီးတော့ပဲ online ပေါ်မှာမမီကို free download ပေးထားတယ် free download လုပ်နိုင်ပါတယ်လို့အဲ့ဒါဟိုနားထောင်နေတဲ့ကြပါစီပေါ့နော်အဲ့တော့အဲ့ဒါလေးကိုပြောချင်တာဟို free download ပေးထားတယ် present အနေနဲ့ပေးတာပါပြပိတ်တက်တွေရောမမီပိတ်တက်တွေရော
တော့ငင်းရဲ့လေးရောင်းပြီးတော့မြို့သွားရဲ့ကုန်ကားကြုံနေကိုပါချေလို့မိသားစုရန်ကုန်မြို့တော်ကြီးကိုစီးနေကြတယ်ကိုပါချေအသက်40မြို့ကြီးမှာသူသားမနဲ့နေနှပူကချွေးကြယုံတကယ်ချေမှတော့ရွှေလို့ဆိုသူကကုန်းအောင်ရှာတဲ့ရေသေးကိုမချေရလာတဲ့ချီရင်စတော့ဟုတ်လိမ့်မယ်မချီမင်းချမရရင်ခင်မငေးကျန်တာပုစုခယူရိတွေလို့ဆွဲလို့ခုရာဇင်မကအောင်ပြေလို့ဘူးဒါရင်ဝါအောင်ဆိုရင်ဘယ်လိုရှာကြည့်မလဲချောပြတဲ့ဆံပြုတ်ကျွေးပြီးနေရတယ်
ဆန်တဲ့ပကြီးဆရာကြီးလည်းဖြစ်တဲ့ဒါရိုက်တာဦးဝင်းဖေလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကဆက်ဆူထားတဲ့တခြင်းကိုတမိဖြစ်သူမိမိဝင်းဖေပြန်ပြီးတော့တည်ဆူထားတဲ့တခြင်းလေးကိုနားဆင်ကြကြရတာပါပြောသွားတဲ့အတိုင်းပဲဒီတခြင်းလေးကိုနားဆင်ကြရင်တော့အင်တာနက်ပေါ်မှာဒေါင်းလုဒ်လုပ်ပြီးတော့ကိုယူနိုင်ပါတယ်နော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
wasare akon sophi didare inka muga mo yo janga chulo jo jiyin chwa so mya ga lo and ye pe lo ko di lu re kon lo pya chap pya de sia we mishi yo kan ne jo la ji bo na ji ne dai so de lu re pya do be ne ho ri lo ga ga ba jama re ne twi mya ga ma kan chan phan dukha ya
မေးသနာကြောစီစဉ်တင်ဆက်တဲ့မြမပြီမှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အလဲရောက်လာပါပြီဒီတစ်ပတ်မှာတော့ YBS ပြဿနာ NLD နဲ့ဒီတိုင်းအစိုးရတိုင်းအမတ်တွေဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ဆက်ထားပြီးမတ်အင်ဂျင်နိုင်ကကူညီထားတာပါ
ရဲ့ဧပြီလ24ရက်နေ့ကရန်ကုန်တိုင်းလွှတ်တော်မှာအင်းစိန်မြို့နယ်တိုင်းလွှတ်တော်အမတ်ဦးဝေဖြိုးဟန်တင်သွင်းထားတဲ့ YBS ဝန်ဆောင်မှုနဲ့ပတ်သက်တဲ့အဆိုတရားကိုဆွေးနွေးကြပါတယ်။ဦးဝေဖြိုးဟန်တင်ထားတဲ့အဆိုကရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူသယ်ယူပို့ဆောင်ရေးစနစ်အားယခုထက်ပိုမိုကောင်းမွန်လာစေရေးနှင့်ထိရောက်သောစီမံစည်းကမ်းများနှင့်အညီအရေးယူဆောင်ရွက်ပြီးလုပ်ငန်းဆောင်ရွက်ချက်များအားအများပြည်သူသိရှိနိုင်ရေးပွင့်လင်းမြင်သာမှုရှိစွာချပြနိုင်ရန်တိုင်းဒေသကြီးအစိုးရအဖွဲ့အားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။ဒီအဆိုနဲ့ပတ်သက်ပြီးတိုင်းအမတ်စုစုပေါင်း26ရောက်ကတက်တက်ကြွကြွဆွေးနွေးခဲ့ကြပြီး YBS အကောင့်ထဲဖော်မှုနဲ့ပတ်သက်တဲ့အားနည်းချက်ပေါင်းစုံကိုထောက်ပြခဲ့ကြပါတယ်။တဆက်တည်းဧပြီလ26ရက်နေ့မှာတော့အဆိုနဲ့ပတ်သက်လို့တိုင်းအစိုးရဘက်ကပြန်ရှင်းလင်းတာတွေလုပ်ပြီးလွှတ်တော်ကနေအဆိုကိုအတည်ပြုပေးလိုက်ပါတယ်။ဒီအဆိုကိစ္စအမတ်တွေဆွေးနွေးတဲ့နေ့မှာရောအဆိုအတည်ပြုတဲ့နေ့မှာပါ YBS ကိုဦးဆောင်အကောင့်ထဲဖော်ခဲ့တဲ့တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းမတက်ပါဘူး YBS ကိစ္စဆွေးနွေးချက်တွေမှာဘာတွေပါသလဲဒီပြဿနာနဲ့ပတ်သက်ပြီးအစိုးရနဲ့လွှတ်တော်အထင်မြင်တွေလွဲနေကြသလား YBS စနစ်အောင်မြင်ရေးဘာလုပ်သင့်တယ်လဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဧပြီလ24ရက်နေ့ကတိုင်းမတ်တွေဆွေးနွေးသွားတဲ့အချက်ပေါင်းစုံကိုခြုံငုံသုံးသပ်ကြည့်ရင်အဓိကအချက်ကြီးနှစ်ခုတွေ့ရပါတယ်ပထမတစ်ချက်ကတိုင်းဆိုရဟာရန်ကုန်ဘတ်စကားပြေးဆွဲဝန်ဆောင်မှုပေးတဲ့လုပ်ငန်းကိုအရင်မထထစီမံခန့်ခွဲမှုကနေ YRTA လို့ခေါ်တဲ့ရန်ကုန်တိုင်းဒေသကြီးတယ်ယူပို့ဆောင်ရေးကြီးကြပ်ကွက်ကဲမှုအာဏာပိုင်အဖွဲ့ကလွှဲပြောင်းရယူပြီး YBS စနစ်အကောင့်ထဲပေါ်တဲ့ကိစ္စလွှတ်တော်ဘက်ကကြိုတင်ညှိနှိုင်းတိုင်ပင်အကြောင်းကြားတာမျိုးမလုပ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စနဲ့အပြောင်းလဲမအောင်မမြင်ဖြစ်နေတဲ့ပြဿနာပဲဖြစ်ပါတယ်။အပြောင်းလဲဟာရည်မှန်းချက်ကိုမပေါက်ရောက်ဘူး။မအောင်မမြင်ဖြစ်နေတယ်ဆိုတာကရန်ကုန်ဘတ်စကားစနစ်မှာအရင်အတိုင်းပဲပြည်သူတွေကြက်ညက်ပြီးစီးနေရတာ။ဘတ်စကားတွေကိုအချိန်ကြာမြင့်စွာစောင့်ဆိုင်းရပြီးတနေရာကနေတနေရာသွားဖို့အချိန်အတော်ပေးရတာ။ဘတ်စကားဒရိုင်ဘာစပယ်ယာတွေဟာအရင်တုန်းကအတိုင်းရင်စည်းကမ်းချိုးဖောက်မြဲချိုးဖောက်အမြန်လူမောင်းမြဲမောင်းကားကပိုတောင်းမြဲတောင်းအများပြည်သူအပေါ်ဆက်ဆံမှုစိုးမြဲစိုးစတဲ့အခြေအနေတွေကိုဆိုလိုတာဖြစ်ပါတယ်။တကယ့်အခြေအနေမှန်ကိုပြန်ကြည့်ရင်အရင်ခေတ်ဆက်ဆက်ကတည်းကမထထအဖွဲ့ကြီးကစီမံခန့်ခွဲလာတဲ့ရန်ကုန်ဘတ်စကားစနစ်ဟာအလွန်ဆိုးရွားပါတယ်။ခြုံငုံပြီးပြောရရင်မထထအဖွဲ့ကြီးရဲ့အာကတိလိုက်စားမှုနဲ့ဘတ်စကားစပယ်ယာဒရိုင်ဘာတွေရဲ့ရင်စည်းကမ်းချိုးဖောက်မှုခီးသည်တွေအပေါ်ဆိုးရွားတဲ့ဆက်ဆံမှုစတာတွေဖြစ်ပါတယ်။အဲ့ဒီအခြေအနေအောက်မှာပြည်သူတွေဟာဘတ်စကားပေါ်မှာကြက်ညက်ပြီးစီးရတာအချိန်ကြာမြင့်စွာစောင့်ဆိုင်းစီးရတာကားကားတွေပိုးပေးရတာရိုင်းကြစွာဆက်ဆံခံရတာအိုမင်းဟောင်းနှဲနေတဲ့ကားတွေကိုပဲစီးရတာအန်ရမကင်းတာစတဲ့အခြေအနေဇိုးတွေကိုနှစ်ပေါင်းများစွာခါးစီးခံခဲ့ကြရတာဖြစ်ပါတယ
်။ဦးဖြူမင်းသိန်းဝန်ကြီးချုပ်ဖြစ်လာတဲ့အခါအဲ့ဒီခြေနေကိုပြောင်းလဲဖို့ကြိုးစားတာတွေ့ရပါတယ်။အခုလိုခီးသွွားပြည်သူတွေနေစဉ်ဆိုးဆိုးရွားရွားခံစားနေရတဲ့ပြဿနာတွေရဲ့အရင်းခံဟာအချက်သုံးချက်ကြောင့်ဖြစ်ပါတယ်။ပထမတစ်ချက်ကတော့နာမည်ဆိုးနဲ့ကြော်ကြားတဲ့မထသအဖွဲ့ရဲ့မှားယွင်းတဲ့စီမံခန့်ခွဲမှု၊ဘတ်စကားစပယ်ယာဒရိုင်ဘာတွေအကျင့်ဆိုးရလာအောင်တွန်းပို့တဲ့အုံနာဂျင်းနဲ့ပြေးဆွဲခိုင်းတဲ့စနစ်နဲ့ဘတ်စကားအစည်းအဝေးမလုံလောက်မှုတို့ပဲဖြစ်ပါတယ်။ဒီခြေနေကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ ရန်ကုန်တိုင်းအစိုးရအဖွဲ့ကလည်းကောင်းကောင်းသိပုံရပါတယ်။ဒါကြောင့်ပဲဥဖြိုးမင်းသိန်းဟာမထသအဖွဲ့ကိုဖျက်သိမ်းပြီး YRTA နဲ့အစားထိုး YBS စနစ်နဲ့ဝန်ဆောင်မှုပေးပါတယ်။အုံနာကယူပြီး driver spare တွေကိုကိုရကိုယူစနစ်နဲ့ပြေးဆွဲခိုင်းတာကနေလက္ခဏာစနစ်တွေနဲ့ပြေးဆွဲနိုင်အောင်ကြိုးစားပါတယ်။လိုအပ်နေတဲ့ bus car တွေတင်သွင်းဖို့ပြင်ဆင်ပါတယ်။
ပြီးခဲ့တဲ့2019ခုနှစ်ဇန်နဝါရီမှာစခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ YBS အပြောင်းအလဲကိုကြည့်ရင်စေတနာလဲမှန်တယ်ပြောင်းလဲရမယ့်အဓိကအချက်တွေကိုလည်းသိတယ်လို့ပါတီဝင်တွေနဲ့ပြည်သူလူထုကြီးရဲ့ကူညီမှုကိုလည်းရခဲ့ရဲ့ဒါနဲ့ဘာကြောင့်မအောင်မြင်ရတယ်လဲဆိုတာကတော့မေးခွန်းထုတ်ဖို့ဖြစ်လာပါတယ်ပြဿနာကိုပြန်ဆန်းစစ်ကြည့်ရင်ပြောင်းလဲဖို့လိုတဲ့အချက်၃ချက်အနေနဲ့ပထမအချက်ဖြစ်တဲ့မထတာကိုဖြတ်သိမ်းတာတခုပဲလုံလုံလျားလျားအောင်မြင်ပြီးကြံတဲ့တစ်ချက်မအောင်မြင်ပါဘူးလိုအပ်နေတဲ့ဘတ်ကားတွေတင်သွင်းဖို့ကတော့လောက်ကင်နေစေဖြစ်ပြီးနောက်အဆင်ပြေသွားနိုင်မယ့်အလားအလာရှိပါတယ်အဲ့ဒီမအောင်မြင်တဲ့အချက်ကတော့ဘတ်ကား driver spare တွေကိုကိုရကိုယူအုံနာဂျင်းနဲ့ပြေးဆွဲခိုင်းနေတဲ့စနစ်ကနေလက္ခဇာစနစ်ကိုအောင်မြင်မြင်မပြောင်းလဲနိုင်တာပါပဲအဲ့ဒီလိုမပြောင်းလဲနိုင်လို့လေဘတ်ကားစပယ်ယာနဲ့ဒရိုက်ဘာတွေဟာအရင်မထတာခေတုံးကလိုပဲငွေရလိုမှုခီးတယ်ရလိုမှုတွေကြောင့်အရင်တုန်းကလုတ်ခဲ့တယ်လို့ပဲကားအပြိုင်မောင်းတာခီးတယ်လူတင်တာရက်ချင်တဲ့နေရာရက်ချချင်တဲ့နေရာချတာငွေပိုတောင်းတာမချေမငယ်ဆက်ဆံတာလုပ်နေကြတော့ဖြစ်တယ်လို့နားလည်နိုင်ပါတယ်ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်တို့ကတော့ YBS စနစ်အောင်မြင်ဖို့အတွက်ကက်စနစ်နဲ့ငွေပေးချေမှုအကောင့်ထဲပေါ်မယ်ကားတွေမှာခြေရာခံ GPS စနစ်တွေတက်ဆင်ပြီးထိန်းချုပ်မယ်ကားတွေအများကြီးတင်သွင်းမယ်စရာတွေအကောင့်ထဲပေါ်မယ်လို့ပြောဆိုနေကြပါတယ်တကယ်တကယ်လိုအပ်နေတာကအဲ့ဒါတွေမဟုတ်ပါဘူးဘတ်ကားဒရိုင်ဘာစပယ်ယာတွေကိုစီကံချိုးဖောက်မှုဖြစ်စေတဲ့ကိုရကိုယူအုံနာကြီးစနစ်နေရာမှာလက္ခဏာစနစ်နဲ့ပြေးဆွဲနိုင်အောင်စ조사ဖို့ပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံထက်အများကြီးဖွံ့ဖြိုးတဲ့အိန္ဒိယထိုင်းနိုင်ငံမှာတော့ဘတ်ကားကပေးချေတာကိုကက်စနစ်နဲ့မလုပ်နိုင်သေးပါဘူး။လက်မှတ်ဖြတ်ငွေကောက်ပါတယ်။ GPS တွေလည်းမတက်ခိုင်းပါဘူး။ရိုးရိုးစနစ်နဲ့ပဲကြီးကျက်ပါတယ်။ဒီအတွက်ရန်ကုန်တိုင်းအစိုးရအဓိကစ조사ပန်းစားလုပ်ဖို့လိုတာကဘတ်ကားဒရိုက်ဘာစပယ်ယာရီလက္ခဏာစနစ်နဲ့အလုပ်လုပ်တဲ့ပုံစံဖြစ်အောင်ပြောင်းလဲပေးဖို့ပ
ါဒါပေမဲ့အဲ့ဒီကိစ္စအပြောလွယ်သလောက်အလုပ်ခက်ပါတယ်အကြောင်းကတော့လက်ရှိအုံနာကြီးစနစ်နဲ့နေသားကျနေတဲ့ဘတ်ကားပိုင်ရှင်တဲ့ကုမ္ပဏီအသီးသီးဟာအဲ့ဒီစနစ်ကိုမပြောင်းကျင်ပါဘူးမပြောင်းကျင်တော့အကြောင်းမျိုးပြပါတယ်လက္ခဏာစနစ်ပြောင်းပြီးနောက်ပေါ်ပေါက်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာသူတို့ကိုယ်တိုင်တာဝန်ယူဖို့ပါဝင်ကြီးကြပ်ဖို့ညှင်းဆန်ပါလိမ့်မယ်။အဲ့ဒီအခြေအနေဖြစ်နေသမျှ YBS စနစ်အောင်မြင်မှာမဟုတ်ပါဘူး။ဒီအတွက်ဥဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရဟာအဲ့ဒီပြဿနာဖြေရှင်းနိုင်ဖို့ဒီထက်ကောင်းမွန်တဲ့စီမံခန့်ခွဲမှုနဲ့အလုပ်လုပ်ရမယ့်အပြင်တိုင်းအမတ်တွေရဲ့အကူအညီကိုလည်းယူရပါမယ်။တိုင်းအမတ်တွေကလည်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုအပြစ်တင်နေမယ့်အစားဘတ်ကားဒရိုက်ဘာစပယ်ယာတွေလက္ခဏာပုံစံနဲ့ပြောင်းလဲအလုပ်လုပ်တဲ့စနစ်ပေါ်ပေါက်လာရေးတိုင်းအစိုးရကိုဘက်ပေါင်းစုံကအကူအညီပေးဖို့ပဲဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါအခုတစ်ခါမှာတော့ကဘာတလွားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုတင်ဆက်သွားမှာဖြစ်ပါတယ်ကိုငင်းချမ်းကတာဝန်ယူထုတ်လုပ်တာပ
ါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဒေါ်ပန်ရိုင်းလေးတွေအကြီးအကျယ်ပွင့်နေတာဟာအာကာသတွေကတော့လှမ်းမြင်နေရပါတယ်ဒေါ်ပန်ရိုင်းလေးတွေပွင့်နေတဲ့နေရာကိုရိုက်ယူထားတဲ့အာကာသဓာတ်ပုံထဲမှာရောင်စုံပန်းတွေဖုံးနေတာကိုမြင်နေရတာပါမိုးများလုံးနဲ့ဆောင်းရာသီအပြီးအခုနှစ်ຫນွေဥပောက်မှာလိမ္မော်နဲ့အဝါရှိတဲ့ကယ်လီဖိုးနီးယားပေါ်ပီပန်းတွေအများကြီးပွင့်နေတာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့နှစ်တွေကမိုးခေါင်မှုနဲ့ရင်ဆိုင်ခဲ့ရပြီးအခုနှစ်ဆောင်းရာသီမှာမိုးအများပြားရွာသွန်းခဲ့တာကြောင့်ဒေါ်ပန်းလေးတွေအများကြီးပွင့်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်တောင်ကြားကစုပ်ဦးတည်ထွင်တဲ့ကုမ္ပဏီတစ်ခုဟာရင်းပြတဲ့စင်းကိုမေးဆက်လိုက်ပါတယ်။ Google တည်ထောင်သူတဦးဖြစ်တဲ့ Larry Page အထောက်ပံ့ပေးထားတယ်လို့သတင်းတွေထွက်ခဲ့တဲ့ Kitty Hawk ကုမ္ပဏီကသူ့ရဲ့ကိုယ်ပိုင်ရင်းပြန် The Flyer ပြန်တန်းနေတဲ့ဗီဒီယိုကိုထုတ်ပြလိုက်ကြပါ။ဒီနေ့ကုန်ပါထုတ်လို့ရောက်ချသွားမယ်လို့လည်းကြေညာထားပါတယ်။တယောက်စီးရင်ဖြစ်ပြီးတော့အောက်ခြေဘက်မှာဘောလုံးပေါ်နိုင်တဲ့ဖော်တုံးတစ်ခုနဲ့ပိတ်ကူအိမ်လိုပိုက်ကိုတစ်ခုတက်ဆင်ထားပါတယ်။ရဟတ်ရည်လိုတက်တက်တက်နိုင်ဆင်းနိုင်ပြီးတော့
အောက်မှာတော့ပန်ကာတစ်လက်၈ခုပါပါတယ်။အလေးချိန်ပေါင်း120ရှိပြီးတော့တနအီကို25ပိုင်းလုံးနဲ့မောင်းနေနိုင်တယ်လို့15ပေအမြင့်မှာဝဲနိုင်ပါတယ်။ဒီရင်ကိုမောင်းနေဖို့အတွက်လိုင်စင်မလိုတယ်လို့တနအီလောက်လေ့ကျင့်လိုက်တာနဲ့မောင်းနိုင်တယ်လို့ပြောပါတယ်။လက်စနဲ့မောင်းနေတာဖြစ်ပြီးတော့လောလောဆယ်ကတော့ကုမ္ပဏီမှာအသင်းဝင်အဖြစ်ဒေါ်လာ100နဲ့ဝင်ထားပြီးဒီရင်ကိုရှော့စေးနဲ့ရဖို့အတွက်လူတွေစောင့်ဆိုင်နေကြပါတယ်။ပေါက်ဈေးကိုတော့ဒီနှစ်ကုန်ပိုင်းမှာကျင်ကြပါပါရှင်။
Aerio Mobile Company ကလည်းသူတို့ရဲ့နောက်ဆုံးပေါ်ကားပြန်ကို Monaco Super ကားပြပွဲမှာပြသလိုက်ပါတယ်။ဒီကားပြန်ကစီးပွားဖြစ်သုံးဆွဲလို့ရနိုင်ပြီလို့ဥရောပအခြေဆိုင် Slovakian Company ကသတင်းထုတ်ပြန်ထားပြီးကန့်သတ်ထုတ်လုပ်တဲ့ပထမဆုံးကားပြန်အတွက်အမှားစာတွေကိုလည်းလက်ခံနေပါပြီ။ကုမ္ပဏီအကြီးအကဲကတော့ဒီကားဟာအနာဂတ်ခီးသွွားလုပ်ငန်းကိုပြောင်းလဲစေမှာဖြစ်တယ်လို့ပြောပါတယ်။နောက်ဆုံးပေါ် model ကားဟာမြေပြင်ပေါ်မှာတနအီ160ကီလိုမီတာအထိမောင်းနေနိုင်ပြီးလေထဲမှာဆိုရင်တော့တနအီကီလိုမီတာ360အထိမောင်းနှင်နိုင်ပါတယ်။လေယာဉ်ပြန်လိုမျိုးတောင်ပိုင်းနှစ်ဖက်ပါတာဖြစ်ပြီး3မိနစ်အတွင်းမှာလေထဲကိုပြန်တက်နိုင်တာလည်းဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ရက်မှာနိုင်စင်ကျင်းပါမည်ဖြစ်တဲ့ Mascot Gold Cup အယူကြီးဝစ်စင်တဲ့အပြေးပြိုင်ပွဲကိုကျင်းပခဲ့တာမှာမောင်အာလူးကအနိုင်ရသွားပါတယ်။ကမ္ဘာအကြီးဆုံးအယူအပြေးပြိုင်ပွဲလို့ကြေညာထားတဲ့ဒီပွဲကိုယော့ချာမျိုးကမြင်းပြိုင်ကွင်းကြီးထဲမှာကျင်းပတာဖြစ်ပြီးတော့မောင်အာလူးကဒစ္စနီကာတူကားတွေကဇက်ကောင်တွေဖြစ်တဲ့ Goofy နဲ့ Beefy တို့ကိုကြော်တက်အနိုင်ရသွားတာပါဒီပွဲဟာဆိုရင်တက်ကြီးရွယ်အိုတွေဒါမကျဲဖြစ်သူတွေကိုစောက်ရှောက်တဲ့ Sue Rider Prahita အဖွဲအတွက်ရပ်ပုံငွေရှာတဲ့ပွဲလေးဖြစ်ပါတယ်ရှင
်ကဘာဒူလာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ကနေထုတ်လင်းနေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တဲ့ချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်
မြောက်ကိုရီးယားဘက်က6ချိန်မြောက်စမ်းသပ်မှုဖြစ်လာမဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုထပ်လုပ်လိုက်ရင်တော့သူ့အနေနဲ့ကျေနပ်ပျော်ရွှင်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။သိပ်ပြီးလေးစားပွဲကောင်းတဲ့တရုတ်သမ္မတအနေနဲ့လည်းဒီကိစ္စကိုကျေနပ်ပျော်ရွှင်မယ်မထင်ဘူးလို့အမေရိကန်သမ္မတက CBS ရုပ်သံရဲ့ Face the Nation အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားတာကိုဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်တာပါ။မြောက်ကိုရီးယားအစိုးရရဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုအပေါ်ပျော်ရွှင်မှာမဟုတ်ဘူးလို့ပြောတာကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရကိုစီးရီးအရာအရေးယူဆောင်ရွက်မယ်လို့ဆိုလိုပါသလားဆိုပြီးမင်းမြတ်တဲ့အခါမှာတော့တမရကသူ့အနေနဲ့မသိဘူးစောင့်ကြည့်ရမယ်လို့ဖြေကြားသွားပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်အပေါ်လာမဲ့သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတစ်ရပ်ချမှတ်မယ်လို့အမေရိကန်တမရဒေါ်နယ်ထရန့်ကကြေညာပြောဆိုပါတယ်။တမရတာဝန်ယူတဲ့ပထမရပ်ပေါင်း100ပြည့်အထိမ်းအမှတ်ဖြစ်တဲ့မနေ့စနေနေ့ညနေခင်းပင်ဆယ်ဗေးနီးယားပြည်နယ် Harrisburg မှာပြုလုပ်တဲ့လူမှုစီဝေးပွဲမှာတမရကပြောဆိုခဲ့တာပါပထမရပ်ပေါင်း100အတွင်းဆောင်ရွက်ခဲ့တာတွေကိုတမရကပြောဆိုပြီးသိပ်ပြီးစိတ်လှုပ်ရှားပွေရနဲ့အလုပ်ဖြစ်ခဲ့တဲ့ကာလလို့ပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံဟဲလ်မန်ပြည်နယ်တောင်ပိုင်းမှာအမေရိကန်မရိန်းတပ်ဖွဲ့ကပြန်လည်တက်ချပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတပ်ဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံတွင်၃နှစ်တာတာဝန်ပြီးဆုံးချိန်မှာပဲမတိမငိမ်ဖြစ်နေတဲ့ဘိန်းဆိုင်ပြိုးတဲ့ဟဲလ်မန်ပြည်နယ်တဲကိုအမေရိကန်မရိန်းတပ်တွေကတာဝန်လွှဲပြောင်းယူလိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။တင်းအင်းညုတ်ကိုမတ်တင်ကြီးထိုင်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ White Sonyet ဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24.5/30-51တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.